မြန်မာပြည်သူတွေလျှက်စစ်တအားအရာနယ်ပြည်ဈေးနှုန်းကကြီးမြင့်နေကြောင်းကမ္ဘာ့ဘဏ်အစည်းအဝေးမှအရက်ဖက်အဖွဲ့အစည်းတွေကတင်ကြားခဲ့ကြပါတယ်။ American ပြည်ထောင်စု Washington DC မှာကျင်းပနေတဲ့ကမ္ဘာ့ဘဏ်နှစ်ပတ်လည်အစည်းအဝေးတွင်မြန်မာလျှက်စစ်ကဏ္ဍအရေးပြန်လည်သုံးသပ်ဆွေးနွေးနေတဲ့အကြောင်းကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြမှာပါရှင်
။2030ကြီးမြင့်မှာတနိုင်ငံလုံးလျှက်စစ်ရာနှုန်းပြည့်ရရှိရေးမြန်မာအစိုးရရဲ့စီမံဆောင်ရွက်ချက်မှာကမ္ဘာ့ဘဏ်ကဒေါ်လာ300ချင်းငွေချပေးပြီးပံ့ပိုးဆောင်ရွက်နေတာပါမြန်မာလျှက်စစ်ကဏ္ဍမှာကမ္ဘာ့ဘဏ်ရဲ့ပါဝင်ဆောင်ရွက်ချက်တွေအပေါ်အရက်ဖက်အဖွဲ့အစည်းတွေနဲ့ပြန်လည်သုံးသပ်တဲ့အစီအဝေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကကမ္ဘာ့ဘဏ်ရုံးချုပ်မှာဒီသတင်းပတ်ထဲဆွေးနွေးနေပါတယ်ဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ဆွေးနွေးနေတဲ့ BIC Bank Information Center Europe ရဲ့မိတ်ဖက်အရက်ဖက်အဖွဲ့အစည်းဖြစ်တဲ့ Save the Natural Resource စာနာရဲ့ဒါရိုက်တာကိုအီဘရယ်ဂျူဂျူးကအခုလိုပြောပါတယ
်အဓိကအခုကျွန်တော် BIC Europe နဲ့ပေါင်းပြီးတော့မှကျွန်တော်အခုအချိန်ကစားတောင်ထုတ်ထားပါတယ်ကြာအဲ့ဒါက World Bank ကဒီမြန်မာနိုင်ငံမှာ NEP ဝါ National Electricity Plan ပေါ့အဲ့ဒါနဲ့ပတ်သက်ပြီး World Bank ကထောက်ပံ့ပေးနေတာရှိတယ်အပေါ်မှာမူတည်ပြီးတော့မှကျွန်တော်တို့ကဒီအစင်းကထုတ်ပြီးတော့မှအကြံပြုကြတဲ့ဟာလေးကိုလာပြီးတော့မှအဲ research paper တွေဟာလေးလာပြီးဖတ်ကြတာပြီးတော့မှဒီပုံမှန်ဟိုနောက်ထပ် World Bank အနေနဲ့ထပ်လုပ်မယ်ဆိုရင်မြန်မာနိုင်ငံမှာတတိထားဖို့နဲ့ပြုပြင်နိုင်မှုအတွက်တွေလာရောက်တင်ကြတာဖြစ်ပါရဲ့ကြာဟုတ
် BIC Europe နဲ့ Save the Natural Resource စာနာတို့ပူးပေါင်းပြီးထုတ်ထားတဲ့စစ်တမ်းနဲ့ပတ်သက်ပြီးအင်တာနက်ကကမ္ဘာ့ဘဏ်ရုံးချုပ်မှဆွေးနွေးခဲ့ကြတာပါဒီသူတွေရှက်စစ်အရနင်းနေသေးတဲ့အကြောင်းကမ္ဘာ့ဘဏ်ဘက်ကဆောင်ရွက်ရှောင်ရွက်တွေကိုဆွေးနွေးခဲ့တဲ့အပြင်2030ပြည့်နှစ်မှာလျှက်စစ်အဖြစ်အဝါရရှိရေးမြန်မာအစိုးရရဲ့ကျူးပန့်ချက်မှာပြန်ပြင်းရယ်စွန့်အင်ကိုအားထားအသုံးပြုတဲ့မူဝါဒပြောင်းလဲလာရေးကမ္ဘာ့ဘဏ်ဘက်ကတွန်းအားပေးဆောင်ရွက်ဖို့တိုက်တွန်းခဲ့တယ်ဆိုလဲကိုအီဘရယ်ဂျူဂျူးကပြောပါတယ
်ကျွန်တော်ဒီအခုထပ်တဲ့ recession မှာဆိုအဓိကအချက်တော့ဝက်ဘန်အနေနဲ့ဒီ NEP လောက်ကထဲမှာကျွန်တော်နိုင်ငံမှာပြည်ရှိမီဒီကိုလူတူကရရှိနေတာအရင်နဲ့ပတ်ရသေးတယ်။ပြီးရလို့ရှိရင်လည်းဈေးကအရင်ကြီးနေသေးတယ်။ပြီးတော့မှနောက်တစ်ခုက MEP အမိနဲ့ကလုံဆောင်နေတဲ့အထက်မှာအရင်ကြီးကိုဟိုထုတ်ကန်မှုရန်များပြီးတော့မှဝက်ဘန်အမိနဲ့ကသူနဲ့လုပ်တဲ့ဆိုတဲ့အချိန်မှာတကယ်ဒီ CSO တွေရအတန်တွေပါဖို့အားနည်းရဆိုရင်ဟိုထုတ်ပြလို့လည်းဖြစ်ပါလိမ့်မယ်။MEP plan ကတပိုင်းမြန်မာအစိုးရအနေနဲ့ကသူက2030မှာရရှိရဖို့အတွက်ဆိုလို့ရှိရင်ရရရရှိရဲ့ကြောက်မိသွေးရဲ့ကိုအားပြုပြီးတော့မှဒီရရှိတာအဖြစ်တင်ဖို့အတွက်စီမံနေတာရှိပါလေကြ။အဲတော့ကျွန်တော်တို့အစီအစဉ်ကံစားထဲမှာကကြောင်မီတွေးရဲ့ဒီရေအားရစ်အခြေအနေတွေကိုမလုံဆောင်ပဲနဲ့ဟိုပြန်ပြင်းရယ်ဆိုင်ရလို့ပြောရဲ renewable energy ကိုဟိုမူဝါဒအရတော့ဒီအောက်ခြေမှာလုံဆောင်နေတဲ့ဟာတွေကိုမူဝါဒအရတော့တကယ်လုံဆောင်နေတဲ့နေရာမှာအထောက်ပံ့ပေးနိုင်ဖို့အတွက်ကိုအကြံပြုထားပါလေကြ။ခုနကပြောတဲ့တန်းစင်တော့ဆိုင်ရင်ရယ်ဒီတော့ပြန်ကျွန်တော်အဓိက highlight လုပ်တာတော့ပြန်ပြင်းရယ်ဆိုင်ရင်ပေါ့မြန်မာနိုင်ငံမှာပြန်ပြင်းရယ်ဆိုင်ရင်တွေတော်တော်များရှိတယ်အဲ့ဒါတွေကိုကမ္ဘာ့ဘဏ်အနေနဲ့တတိထားပြီးလုံဆောင်ဖို့အတွက်အကြံပြုထားခြင်းဖြစ်ပါတယ်ဟုတ
်မြန်မာလျှက်စစ်စွန့်အင်ရှင်းမြစ်တင်နဲ့ပတ်သက်လို့တော့ကမ္ဘာ့ဘဏ်ဘက်ကတစုံတရာပြောဆိုထားတာမရှိသေးပါဘူးမြန်မာနိုင်ငံမှာ2030ပြည့်နှစ်အတွင်းလျှက်စစ်အဖြစ်အဝါရရှိရေးအစိုးရကစီမံကိန်းချဆောင်ရွက်နေတာနဲ့အတူပဲအမျိုးသားလျှက်စစ်ဓာတ်အားစီမံကိန်း NEP မှာကမ္ဘာ့ဘဏ်ချေးငွေအသုံးပြုပြီးမဟာဓာတ်အလိုက်တွေတိုးချဲ့နေတာပါမြန်မာလျှက်စစ်စွန့်အင်ကဏ္ဍအတွက်ကမ္ဘာ့ဘဏ်ရဲ့ပါဝင်ဆောင်ရွက်မှုတွေကိုကိုအီဘရယ်ဂျူဂျူးကအခုလိုပြောပါတယ
်အခုလက်ရှိကမ္ဘာ့ဘဏ်အနေနဲ့က MEP ပြန်နဲ့မှာသူကဆယ်ကြီးကြီးစောက်တာကြောင့်မိသူကြီးစောက်တာကိုဟိုကျွန်တော်တို့အခုထိဟိုဘာတင်ပြောတာမရှိသေးဘူးဒါပေမဲ့ဒီ MEP ပြန်နဲ့မှာအဓိကအားဖြင့်ပထမဆုံးဒါအလိုင်းတွေပေါ့ဒါအလိုင်းတွေကိုဟိုတိုးချဲ့ပြီးတော့မှလုပ်တဲ့ဟာကိုအပြည့်ဓာတ်ဖြစ်ပါတယ်က
လျှက်စစ်ဓာတ်အားအပြည့်အဝမရတာကမြန်မာဖွံ့ဖြိုးရေးအတွက်အတိအကျအဟံအတာဖြစ်နေတယ်ဆိုတာကိုအရက်ဖက်အဖွဲ့အစည်းတွေကလက်ခံပါတယ်။ဒါပေမဲ့မြန်မာသဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရင်းနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်ပြန်ပြင်းလဲဆွန့်အင်နဲ့တန့်ကျင်တဲ့ဆွန့်အင်အသုံးပြုရေးအတွက်တိုက်တွန်းနေကြတာဖြစ်ပါတယ်။